မြမရင်းနဲ့ပညာရေးအခြေခံကောင်းမှတိုင်းပြည်တိုးတက်ဖွံ့ဖြိုးကြောင်းရေးထားတဲ့စာအုပ်စာတမ်းအများအပြားရှိပါတယ်။ဒါပေမဲ့မြမပြည်မှာတော့ကျမ်းမာရေးနဲ့ပညာရေးဟာအချို့တဲ့ဆုံးဖြစ်နေပါတယ်။လူရင်းနဲ့နိုင်ရှင်ရင်ကျမ်းမာရေးကဏ္ဍဟာမနိုင်တဲ့ဝင်ကိုထမ်းနေရတယ်လို့လွန်ခဲ့တဲ့ AP လထုတ်အာရှဖွံ့ဖြိုးရေးဘဏ်ရဲ့ Long Term Scenario for Sustained Growth စာတမ်းမှာဖော်ပြပါတယ်။လူစွာရင်မြင့်တင်ရေးမှာထက်ထက်တန်တန်ရင်းနှီးမြှုပ်နှံမှုလိုအပ်နေတာကိုဇလိုက်လာထုတ်အာရှဖွံ့ဖြိုးရေးဘဏ်ရဲ့ Unlocking the Potential ဆိုတဲ့စာရမ်းမှာသုံးသပ်ပါလေ။ကျမရေးပညာရေးနဲ့တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအပြန်အလှန်ဆက်ဆံနေတဲ့ဆိုပေမဲ့မြန်မာအစိုးရရဲ့စစ်တပ်အသုံးစရိတ်ဟာပညာရေးကျမရေးအသုံးစရိတ်နှစ်ခုပေါင်းနဲ့များနေတာနှစ်ပေါင်းကြာလာပါပြီ။အခုအထိစစ်အသုံးစရိတ်ဟာပထမဦးစားပေးဖြစ်နေပါလေ။ရှိတောင်အာရှမှာမြန်မာပြည်သူပြည်သားတွေရဲ့ကျန်းမာရေးအခြေအနေဟာအငြင်းပြင်းဆုံးနဲ့အဆိုးဝါးဆုံးဖြစ်တယ်လို့2014နိုဝင်ဘာလထုတ်ကမ္ဘာ့ဘဏ်အုပ်စုရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။စီးရီးဟာပထမဦးစားပေးဖြစ်နေတာဘို့နိုင်ငံတည်ဆောက်တဲ့ဘက်မှာအားနည်းနေပါတယ်လို့ဆိုပါတယ်
။အာဆီယံ10နိုင်ငံရဲ့လူသက်တမ်းကိုလေ့လာရင်မြန်မာပြည်သားဟာအသက်အတိုးဆုံးဖြစ်နေပါတယ်။ကလေးအသေးအပြောက်အများဆုံးဟာလည်းမြန်မာပြည်ဖြစ်နေပါတယ်။အာဟာရဓာတ်ချို့တက်မှုဟာလည်းမြန်မာပြည်သူပြည်သားရင်ဆိုင်နေရတဲ့အဓိကပြဿနာဖြစ်ပါတယ်။အစိုးရအသုံးစရိတ်ရဲ့တိရာဂိုင်းနှုံးကြော်တာကျမ်းမာရေးမှာတုံ့နာမှုတိုင်းသူပြည်သားဟာကိုယ်စီရင်နဲ့ကိုယ်စည်းကူတတ်ရပါတယ်။ကျမ်းမာမှအလွတ်လုံနိုင်ပါတယ်။ဒါကြောင့်ကျမ်းမာရေးအတွက်လိုအပ်တဲ့အခြေခံဝန်ဆောင်လုပ်ငန်းရှိမှသာအလွတ်လုံနိုင်စွာလဲရှိလာမှာဖြစ်လို့စင်းရဲမှုလျော့နေသွားနိုင်ပါတယ်။ကျမ်းမာရေးနဲ့လူမှုစီးပွားရေးဆက်ဆက်နေတာမို့ကျမ်းမာရေးအသုံးစရိတ်တိုးလာရင်လူမှုဘဝဖွံ့ဖြိုးတိုးတက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာသုံးသပ်ထားပါတယ
်။ကျန်းမာရေးအခြေအနေအဆိုးဝါးဆုံးဟာနေဆက်ဒေသတွေဖြစ်ပါတယ်။ထိုင်းမြန်မာနေဆက်ဒေသမှာလူ1,090ဟာငပြားယောဂါရှိကြောင်းသိရပါတယ်။အခုဆိုရင်ဆေးမတိုးတဲ့ငပြားယောဂါမျိုးဖြစ်ပွားနေပြီးမြန်မာပြည်မြောက်ပိုင်းနဲ့အနောက်ပိုင်းအထိပြန့်နှံ့နေကြောင်းကြားသိရပါတယ်။တိုင်းရင်းသားဒေသတွေကိုကုလသမဂ္ဂနဲ့အခြားနိုင်ငံခြားကျန်းမာရေးအဖွဲ့အစည်းတွေကကူညီကြပါတယ်။ကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်က2014မှာဒေါ်လာ1,500ဘူးလောက်ကျန်းမာရေးအကူအညီပေးပါတယ်။တိုင်းရင်းသားဒေသကိုမဝေနိုင်တဲ့အပြည်ပြည်ဆိုင်ရာအေဂျင်စီတွေဟာဒေသကအဖွဲ့တွေကတဆင့်ကူညီကြပါတယ်။အပြည့်ရဒေသနဲ့ထိုင်းအခြေစိုက်အဖွဲ့အစည်းတွေဟာပြည်သူ့ကျန်းမာရေးအတွက်တတ်နိုင်သလောက်ဝင်ရောက်ကူညီနေတာနှစ်ပေါင်းကြာပြီဖြစ်ပါတယ
်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဟာအများစုနေထိုင်ရာကျေးလက်ဒေသမှာလူမှုဖွံ့ဖြိုးရေးစီမံကိန်းအကောင့်ထဲပေါ်နေတာ1994ခုနှစ်ကတည်းကဖြစ်ပါတယ်။ကျန်းမာရေးပညာရေးနဲ့ရိတ်ခါဖူလုံရေးတွေဆင်းရဲနွမ်းပါးသူတွေကိုကူညီထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်။ရရွာအကျိုးအတွက်ဆောင်ရွက်မဲ့ဆုံးဖြတ်ချက်တွေမှာကိုယ်တိုင်ပါဝင်ပြီးကိုယ်တိုင်အကောင့်ထဲပေါ်နိုင်တဲ့ကိုထူကိုထလုတ်ကင်နိုင်မှုစွမ်းရည်ကိုမြင့်တင်ပေးဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။အနည်း20လောက်ကြာတော့ရွာသူရွာသားတွေတိုးတက်ဖွံ့ဖြိုးလာကြတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့မြို့နယ်300ကျော်ရှိတဲ့နယ် UNDP လူမှုဖွံ့ဖြိုးရေးစီမံချက်ကိုအကောင့်ထဲပေါ်နေတဲ့မြို့နယ်က60ပဲရှိပါတယ်။အနောက်တိုင်းနဲ့ဂျပန်ဟာစီမံချက်ရဲ့အလှရှင်တွေဖြစ်ပါတယ
်။မြန်မာပြည်ရဲ့ကျန်းမာရေးအသုံးစရိတ်စုစုပေါင်းမှာ20ရာခိုင်နှုန်းကိုသာအစိုးရကစိုက်တာဖြစ်လို့80ရာခိုင်နှုန်းဟာကိုယ့်အထက်ကစိုက်သုံးရတဲ့ပမာဏဖြစ်ပါတယ်။ဒီအထက်မှာ10ရာခိုင်နှုန်းကနိုင်ငံခြားအကူအညီဖြစ်ပါတယ်။ပုဂ္ဂလိကဆေးရုံအချို့ပေါ်ထွက်လာပြီးမြစီးပွားလူလူကတော့ရရစေဝါကိုမြှွေးနေရပါတယ်။ဆရာဝန်ဥယေဟာတထောင်မှတယောက်နှုံးတာရှိပြီးမြို့ပါစုပြုံနေကြတာများပါတယ်။တထေးတွေကတော့ပြည်တွင်းကျမ်းမာရေးစနစ်ကိုအယုံကြည်မရှိတဲ့အတွက်နိုင်ငံခြားအထူးသဖြင့်စင်ကာပူနဲ့ထိုင်းမှာစေဝါကူတာကြပါတယ်။မြန်မာတထေးတွေထိုင်းစင်ကာပူနဲ့မလေးရှားမှာ2012ကဒေါ်လာ1,150ဘူးစေစရိတ်3ချောင်းတည်ရပါတယ်။ကိုယ်ပိုင်လေယာဉ်စီးသူတွေပြည်သာဝင်ထွက်နိုင်တဲ့ Business Aviation Center ကိုရန်ကုန်လေစိတ်မှာ2014ကဖွင့်ပြပါတယ်။ဂျက်လေယာဉ်အသေးစားကိုစင်းလုံးကလူနာတင်လေယာဉ်အဖြစ်အသုံးပြုပါတယ်။လဆင်း၄-၅ကြိမ်လူနာတင်ဂျက်လေယာဉ်အဝင်ထွက်ရှိကြောင်းဒီဇင်ဘာ25ရက်နေ့ထုတ် 11 Media သတင်းမှာဖော်ပြပါတယ်။ငွေရှင်ကြေးရှင်နဲ့ဒေါ်လာဗိုလ်ချုပ်တွေနိုင်ငံခြားမှာလွတ်လပ်စွာဈေးကူနိုင်အောင်စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ။